ကျောင်းမင်းမျိုးဆန္ဒပြပွဲမှာဥဆောင်ခဲ့သူတွေကိုတရားစွဲဆိုရေးယူဖို့ကြိုးပမ်းနေတာတွေကိုရုပ်သိမ်းဖို့နဲ့လူတို့ကိုအစိုးရကကာကွယ်ပေးဖို့ရက်ဖက်အဖွဲ့အစည်း200လောက်ကတောင်းဆိုကြတဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။ပြီးခဲ့တဲ့လကုံပိုင်းကရှမ်းပြည်နယ်မြောက်ပိုင်းကျောင်းမင်းမျိုးနယ်အတွင်းမှာအစိုးရကြံပေါ်နဲ့ RCSS ကိုရှမ်းတပ်ဖွဲ့အကြားဖြစ်ပွားတဲ့တိုက်ပွဲဖြစ်စဉ်မှာအရသာတဦးသေဆုံးပြီးနှစ်ဦးဒဏ်ရာရခဲ့တဲ့အပေါ်ဒီလ10ရက်နေ့မှာထောင်ထဲချီတဲ့ပြည်သူတွေကကြောင်မဲမျိုးမှာတမ်ရော်ကိုကန့်ကွက်ဆန္ဒပြခဲ့တာပါ။အဲ့ဒီနေ့မှာပဲတမ်ရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဒီဆန္ဒပြပွဲဥဆောင်သူ3ဦးကိုသက်ဆိုင်ရာဌာနတွေကငင်းချမ်းစွာစုဝေးခြင်းနဲ့ငင်းချမ်းစွာစီတမ်းလှည့်လည်ခြင်းဆိုင်ရာပုံမှန်19ကုဆက်ယောဂနှိနှီးဆိုင်ရာဥပဒေပုံမှန်18တို့နဲ့အမှုဖွင့်ရေးယူသွားမှာဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။ဆန္ဒပြခေါင်းဆောင်3ဦးကိုဖမ်းဆီးမဲ့ဆိုတာနဲ့ပတ်သက်ပြီးအရက်ပက်လူမှုအဖွဲ့အစည်းတွေရဲ့သဘောထားကိုကျွန်းတထောင်မြေ Foundation Director ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဒေါ်နန်းဝါနုကအခုလိုပြောပါတယ
်။ဆန္ဒထုတ်ဖော်တဲ့တိစရက်ကလည်းသူတို့ကဥပဒေအရခွင့်ပြုချက်ကတောင်းတယ်။အဲအပြည်ပြည်ဆိုင်ရာလူအခွင့်အရေးကြီးညာအဒမ်းနဲ့2008အဖွဲ့အစည်းဖို့အခြေခံဥပဒေအရနိုင်ငံသားရဲ့မူလခွင့်အရဆန္ဒပြခဲ့တဲ့ပုဂ္ဂိုလ်တွေကိုတရားမစွဲဖို့ဒီတော့စုအစိုးရကောပြီးနေအစိုးရကောတီတူလူထုတွေကိုကာကွယ်ပေးဖို့ပေါ့နော်ကျမတို့ရဖက်ဖွဲ့စည်းတွေကတနိုင်ကံလုံးအတိုင်းအတာအနေနဲ့ထုတ်ပြန်ကြေညာချက်ထုတ်ပြန်ခြင်းဖြစ်ပါတယ်ရှင
်ထုတ်ပြန်ခြင်းမှာတော့ကြောင်မဲမျိုးနယ်ကဖြစ်စဉ်အပေါ်အစိုးရတံမတော်အနေနဲ့စုံစမ်းစစ်ဆေးပေးဖို့လည်းတောင်းဆိုထားပါတယ်ဒီတောင်းဆိုချက်တွေအပေါ်ရဖက်လူမှုအဖွဲ့အစည်း200နီးပါးလောက်ကပူးပေါင်းပါဝင်ကြကြောင်းလည်းအခုလိုဆက်ပြောပါတယ်
ကျမတို့ကတော့အဖွဲ့ပေါင်းကတော့မနေ့ရက် statement ထုတ်တဲ့ချိန်မှာ149ဖွဲ့ပေါ့နော်အခုကတော့ထပ်ပြီးတော့ပေးလာကြတယ်ဆိုတော့192ဖွဲ့တော့အခုတော့ရှိသွားပြီပေါ့နော
်ဆန္ဒပြပွဲဥဆောင်သူတွေကိုဖမ်းဆီးရေးယူမှုနဲ့ပတ်သက်ပြီးကြောင်မဲမျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းဝင်းကအခုလိုပြောပါတယ်
ကိုယ်တင်ပြီးတော့ရည်ယူမယ်လို့ပဲကြားရတယ်။ဒါပေမဲ့ဟိုဖရားရောကနေပြီးတော့ဟိုဟာစိတ်ခေါ်စာတွေပါလို့တော့ကျွန်တော်အခုချိန်လေးမကြားရသေးဘူးကြ
။ဆန္ဒပြပွဲဖြစ်စဉ်ကိုပွင့်လင်းမြင်သာမှုရှိရှိဆွေးနွေးဖြေရှင်းမယ်ဆိုရင်ပြည်လဲသွားမှာဖြစ်ကြောင်းလည်းဦးဆိုင်ထွန်းဝင်းကသုံးသပ်ပါတယ်
။ဒါကတစ်ဖက်ကကြည့်ရင်ပြည်သူတွေလှုပ်ရှားတဲ့ဆန္ဒပြပွဲအမှန်နေတယ်ဖြစ်နေတယ်။ဒါကလူ့အခွင့်အရေးစိုးရိမ်မှုကိုသူတောင်းဆိုတာဖြစ်တယ်။တစ်ဖက်ကပြန်ကြည့်မယ်ဆိုလို့ချင်းဥပဒေရဆိုလို့ချင်းသူလိုအပ်ချက်ရှိတယ်အဲ့လိုပေါ့နော်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ကပြင်းလင်းမြင်တာပြီးတော့ဆက်ဆက်ညှိနှိုင်းမယ်ဆိုလို့ရှိရင်ဒါပြည်လေတော့မယ်လို့ကျွန်တော်ယုံကြည်ပါတယ်။တစ်ဖက်ကရောအစိုးရဘက်ကရောကျွန်တော်တို့ဒီပြည်လူစုရောနောက်ထပ်ကျွန်တော်တို့ဒီလွတ်တော်ကိုယ်စားလှယ်ပိုင်းကရောပေါ့နော်ပြင်းလင်းမြင်တာပြီးတော့ကျွန်တော်ကဆွေးနွေးညှိနှိုင်းမယ်ဆိုလို့ရှိရင်ဒါပြီးသွားမယ်အနေအထားမှာရှိတယ
်။လောလောဆယ်မှာတော့တမ်ရော်ကစုံစမ်းစစ်ဆေးဖို့ပြင်ဆင်ဆောင်ရွက်နေကြောင်းပြောပါတယ်။ကြောင်မဲမြို့နယ်ပန်းချင်းကျေးရွာမှာဇွန်လ29ရက်နေ့ကတမ်ရော်စစ်ကြောင်းကပြစ်ခတ်တာကြောင့်အရသားတဦးသေဆုံးပြီးအမျိုးသမီးတဦးထိခိုက်ဒဏ်ရာရခဲ့တယ်လို့လမ်းပြတဦးရိုင်းနဲ့ခံရတယ်လို့ဒေသခံတွေကပြောဆိုပါတယ်။ကြောင်မဲမြို့နယ်လွှတ်တော်ကိုယ်စားလှယ်တွေကလည်းဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးပေးဖို့အတွက်လူ့ခွင့်ရေးကော်မရှင်ကိုမြစ်တရားခံထားပါတယ်။တမ်ရော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့ဒီတိုက်ပွဲဖြစ်စဉ်မှာလက်နက်ငယ်ထိမှန်တာကြောင့်အရသားတဦးသေဆုံးပြီးနှစ်ဦးထိခိုက်ခဲ့ကြောင်းဖော်ပြထားပေမဲ့ဘသူလက်ချက်ဆိုတာတော့ရှင်းရှင်းလင်းလင်းဖော်ပြမထားပါဘူး။ကျွန်တော်မိုးစောပါရန်ကုန်မြို့ကသတင်းပေးပို့တာဖြစ်ပါတယ်။